ကျောင်းဆုံးနေတာတပတ်ကြာလာနေပြီးပင်လယ်ဓားတွေပေါ်တဲ့တောင်တရုတ်ပင်လယ်ပြင်မှာပြန်ပြီးဆွဲခံရတာဖြစ်နိုင်တယ်လို့ဆိုရင်နေရာတဲ့ကုန်တင်သင်္ဘောတစ်စင်းကိုမလေးရှားအနာပိုင်တွင်မနေ့ကြာတာပြင်းတွေကလိုက်လံရှာဖွေနေကြပါတယ်။မလေးရှားမှတ်ပုံတင်သင်္ဘောဟာဆာရဝတ်ပြည်နယ်ကန်ယူရန်တခြားကိုခုံမောင်းနေစဉ်ပြီးခဲ့တဲ့ကြာတာပြင်းတွေကကုမ္ပဏီနဲ့ဆက်သွယ်ပြတ်တောက်သွားခ တန်းနဲ့ပစ္စည်းတွေပိုက်လုံးတွေစားတော့ကုန်တွေကိုပစ္စည်းမျိုးစုံတင်ဆောင်လာတဲ့MV Salian Temoha Sarawak ပြည်နယ်မြို့တော်ကုချင်းကနေလျှံမှတ်မြို့ကိုခုံမောင်းပြီးတမောဝမှာမြန်မာမလေးရှားအင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံသားတွေအပါအဝင်တမောသားဆက်လက်ဦးလိုက်ပါခဲ့ကြတယ်လို့လဲဆိုပါတယ်။MV Salian Temoha ပြန်ပေးဆွဲခံခဲ့ရပြီးမလေးရှားရေးပိုင်နဲ့ပြင်ပကိုခေါ်ထုတ်သွားတာဖြစ်နိုင်တယ်လို့ နာတူနာကျွန်းစုအနီးအင်ဒိုနီးရှားရေပိုင်နဲ့အတွင်းမှာရှိနေနိုင်တယ်လို့လည်းရေးတဲ့ဗိုလ်ချုပ်ကြီးအစ်မေလီကပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံပိုင်နာတူနာကျွန်းစုဟာမလေးရှားနိုင်ငံနဲ့ဘူနီယိုကျွန်းကြားကတောင်တရုတ်ပင်လယ်ရင်းမှာရှိပါတယ်။လက်တလောမလေးရှားရေချောင်းထိမ့်သိမ်းရေးအေဂျင်စီပိုင်းမော်တော်ယာဉ်30ဟာပျောက်ဆုံးနေတဲ့ကုန်တင်သင်္ဘောကိုလိုက်လံရှာဖွေနေပြီးထိုင်းနဲ ဒီပြဿနာကိုထိန်းချုပ်နိုင်ဖို့ဒေတာရင်းကအစိုးရတွေအနေနဲ့ပြည်ပြဿနာကိုထိန်းချုပ်နိုင်ဖို့ဒေတာရင်းကအစိုးရတွေအနေနဲ့ပြည်ပြဿနာတာအရေးယူကင်တွယ်မှုတွေလှုပ်ဆောင်သင့်ပြီလို့လဲလန်ဒန်ခြေစိုက်နိုင်ငံတကာရေးကြောင်းထိန်းသိမ်းရေးဘီရိုကတိုက်တွန်းထားပါတယ်ရှင်။